Welcome, Tom.
Thank you. Very nice to be with you.
Thank you. Yeah, first of all, we would like to ask you.
အခုတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ပထမအဆုံးမေးချင်တာကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့အခုနယူးယောက်မှာကျင်းပနေတဲ့ကုလအထွေထွေညီလာခံအတွက်ဘာတွေပြင်ဆင်နေပါသလဲရှင
်။ Yes, it has and my first stop will be in Geneva.At least remotely
လာမယ့်ဗုဒ္ဓနေ့မှာအရင်ဆုံးဂျနီဗာလူ့အခွင့်အရေးကောင်စီအစည်းအဝေးမှာဗီဒီယိုကွန်ဖရင့်နဲ့ကျွန်တော်အစီရင်ခံစာတင်ပြဖို့ရှိပါတယ်။ပြီးရင်တော့အောက်တိုဘာမှာနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာအပြည့်စုံကိုတင်ပြဖို့ရှိပါတယ်။အထွေထွေညီလာခံအတွက်အလွန်ကြေကြေပြန့်ပြန့်ရေးသားထားတဲ့နောက်ဆုံးအပြည့်အစုံအစီရင်ခံစာကိုကျွန်တော်တီးဖြတ်နေပါတယ်။လာမယ့်သတင်းပတ်အနည်းငယ်အတွင်းဒီအစီရင်ခံစာကိုလူကိုယ်တိုင်တင်ပြဖို့ရှိပါတယ်။
So how did you extend
ဒါဆိုရင်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုအစီရင်ခံစာမှာဘယ်လိုကြည်ကြဲပြည့်မြတ်ဖော်ပြထားသလဲရှင
် Well it's been very very difficult the conditions there
အလုံးအလုံးကိုခက်ခဲတဲ့အခြေအနေပါလူခွင့်ရေးကောင်စီမှာနောက်ဆုံးအကြိမ်ကျွန်တော်အစီရင်ခံစာတင်ပြပြီးကြတဲ့ကအခြေအနေတွေကပိုပြီးဆိုးရွားလာခဲ့တာပါအသက်ခံရတဲ့သူပေါင်း1100ကျော်ရှိနေပြီးမတရားဖမ်းဆီးခံရသူပေါင်း8000ကျော်ရှိနေပါတယ်လောလောဆယ်ဖမ်းဆီးခံရမယ့်အရေးရှောင်တိန်နေတဲ့လူပေါင်း2000ကျော်ရှိနေတယ်လို့ကျွန်တော်သိရပါတယ်နောက်တစ်ချက်အလွန်အလွန်စိတ်မချမ်းသာစရာကတော့စစ်ကောင်စီဟာသူတို့ဖမ်းကျင်တဲ့သူကိုဖမ်းလို့မရရင်မိသားစုဝင်တွေကိုပါတရားခံအဖြစ်ဖမ်းဆီးထိန်သိမ်းနေတာဖြစ်ပါတယ်ဇနီးညီအကိုမောင်နှမဦးလေးအတော်နဲ့ကလေးတွေတောင်မချမ်းပဲသူတို့ဖမ်းဆီးတဲ့သတင်းတွေရပါတယ်။ဒါဟာသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုပြရုပ်အစိပ်ပိုင်းတွေကတခုပါ။တချို့အဖြစ်ပြက်တွေမှာဆိုရင်ကလေးတွေကိုပါနှိပ်စက်တယ်ဆိုတဲ့အထောက်အထားတွေရှိပါတယ်။ဒါတွေဟာတကယ့်ကိုဆိုးရွားနေတဲ့အခြေအနေပါ။အကြမ်းဖက်မှုတွေဟာအစမတန်တိုးလာနေပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေတိုးလာနေတဲ့အခြေအနေပြည်သူတွေအပေါ်စနစ်တကျတိုက်ခိုက်မှုတွေသူတို့ရဲ့အခြေခံလူအခွင့်အရေးချိုးဖောက်မှုတွေကိုလူအခွင့်အရေးကောင်စီမှာတင်ပြဖို့ရှိပါတယ်။
So you have been reporting
လူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကအကြမ်းဖက်မှုအခြေအနေတွေကိုကုလသမဂ္ဂမှာတင်ပြနေတယ်။ဒါ့အပြင်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုလည်းမြန်မာစစ်ကောင်စီကိုတန်ခတ်အရေးယူဖို့ဖိအားပေးတောင်းဆိုနေတာလည်းတွေ့ရပါတယ်။ဒါပေမဲ့အခုချိန်ထိဒီမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေဆက်ပြီးမဖြစ်ပေါ်အောင်တားမြစ်ဖို့အတွက်ကုလသမဂ္ဂဘက်ကပြက်ကွက်နေတယ်ဆိုတဲ့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။ဒီပေါ်မှာ Tom Andrews နေနဲ့ဘယ်လိုမြင်ပါလဲရှင
်။ I think they have a good point because the
ဟုတ်ပါတယ်သူတို့ထောက်ပြတဲ့အချက်ကကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဟာဆက်ပြီးတိတိတသာပိုများလာနေပါတယ်။ပြည်သူတွေအပေါ်အနိုင်ကျင့်နှိပ်စက်တာတွေတိုးလာနေပါတယ်။ကုလသမဂ္ဂကဒါကိုရှုံချကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာစစ်ကောင်စီကိုနိုဝင်ဘာ20ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာဖို့တောင်းဆိုချက်ကိုတခဲနဲ့မဲပေးခဲ့ကြပါတယ်အဖွဲ့ဝင်နိုင်ငံပေါင်း116နိုင်ငံထောက်ခံမဲပေးခဲ့ကြပြီးတမဲပဲကန့်ကွက်မဲပေးခဲ့တာပါဒါပေမဲ့ဒီလိုဆုံးဖြတ်ချက်တွေကြေညာချက်တွေရှိနေပေမဲ့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်မှုဆိုတာမရှိခဲ့ပါဘူးဒါကြောင့်ရလဒ်အနေနဲ့မြန်မာပြည်တွင်းရှိနေသူတွေအထူးသဖြင့်ကျွန်တော်စကားပြောပြသူတွေအနေနဲ့စိတ်ပြက်လက်ပြက်ဖြစ်နေမှာသိကြပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘာမှမလုပ်ပေးနိုင်ဘူးလို့သူတို့ခံစားနေကြမှာပါ။ဒါကြောင့်ကုလသမဂ္ဂအနေနဲ့ဒီတက်မကလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ယုံကြည်ပါတယ်။စကားပြောနေတာ၊ကြီးညာချက်တွေ၊ဆုံးဖြတ်ချက်တွေထုတ်နေတာတက်အ ਨੇ စုံအဖွဲ့ဝင်နိုင်ငံတွေအနေနဲ့တခုခုကိုအရေးယူဆောင်ရွက်ဖို့လိုအပ်နေပါပြီ။တကယ်လို့ကုလသမဂ္ဂရန်ရရာအယမဖြစ်မနေလိုက်နာဆောင်ရွက်ရမယ်ဆိုတဲ့လုံညိုရင်းကောင်စီရဲ့ဆုံးဖြတ်ချက်ကိုမချနိုင်ဘူးဆိုရင်ပြစ်မှတ်ထားအရေးယူလိုတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့လှုပ်ဆောင်ချက်ကိုတော့တားဆီးပိတ်ပင်ဖို့မသင့်ပါဘူးလက်ရှိမှာစစ်ကောင်စီပေါ်အရေးယူပိတ်ဆို့ထားတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း41နိုင်ငံရှိနေပါတယ်ဒီနိုင်ငံတွေအနေနဲ့စီးပွားရေးအရပိတ်ဆို့အရေးယူမှုပုံစံမျိုးတွေလုပ်ထားပါတယ်ဒါပေမဲ့သူတို့လုပ်နေတာဒီကပုံစံမျိုးစုံဖြစ်နေပြီးပူးပေါင်းဆောင်ရွက်မှုမျိုးမရှိတဲ့အပြင်အာယုံဆိုင်လှုပ်ဆောင်တာမျိုးလည်းမရှိကြပါဘူးဒါကြောင့်ကျွန်တော်ယုံကြည်နေတာကတော့ဒီနိုင်ငံတွေအားလုံးပူးပေါင်းပြီးစစ်အုပ်စုရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုကိုမဟာဗျူဟာမြောက်အာယုံဆိုင်ပြစ်မှတ်ထားပြီးဖြတ်တောက်ဖို့လိုအပ်ပါတယ်။တမရော်ကောင်းဆောင်ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းနဲ့အခြားဗိုလ်ချုပ်တွေဟာတိုင်းပြည်ကိုသူတို့သာထိန်းသိမ်းထားနိုင်တယ်လို့ဂုဏ်ယူနေတာပါ။တစ်ဖက်မှာကြည့်ရင်သူတို့တမရော်ဟာအကာအကွယ်မဲ့အားနည်းသူတွေဖြစ်ပါတယ်။မြန်မာပြည်သူတွေကိုတိုက်ခိုက်နေနေဖို့ တိုင်ပွဲတွေအတွက်လက်နက်တွေသုံးဆွဲတဲ့ကုန်ကြစည်းတွေအပါအဝင်အခြားကုန်ကြစည်းတွေအတွက်ငွေအမြောက်များသုံးဆွဲနေတာပါဒါကြောင့်တက်မတော်တဲ့စီးဝင်နေတဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်လိုက်မယ်ဆိုရင်သူတို့ရဲ့လုပ်ရက်တွေကိုတားဆီးနိုင်မဲ့အခွင့်အလမ်းတွေရှိနေပါတယ်ဒါပေမဲ့ဒီလိုဖြစ်လာဖို့အချိန်ကြာမဲ့သဘောရှိပါတယ်လက်နက်ရောင်းချမှုတားမြစ်ချက်အပါအဝင်တကယ်ကိုအာယုံဆိုင်ပြင့်မှတ်ထားပြီးခိုင်မာတဲ့ပူးပေါင်းဆောင်ရွက်တဲ့ပိတ်ဆို့အရေးယူမှုမျိုးလုံနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့လည်းဒါကိုပြီးမြောက်အောင်လုပ်ဖို့လိုအပ်ပါတယ်
။ So, let's see the legitimacy issue between the military hunter and
နောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုကတော့ဒီစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရချားမှာဘသူကတရားဝင်မှုရှိတယ်လဲဆိုတဲ့အပိုင်းမှာအခုကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credentials Committee ကနေပြီးတော့မြန်မာကိုယ်စားလှယ်ဖြစ်ဘသူကိုရွေးချယ်မလဲဆိုတဲ့ကိစ္စလည်းရှိနေပါတယ်။ကုလသမဂ္ဂတရင်အရင်အမည်အရာဆိုရင်မြန်မာစစ်ကောင်စီကိုကုလသမဂ္ဂမှာနေရာမယူနိုင်အောင်ပိတ်ထားဖို့တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်တွေရခဲ့တယ်လို့ဆိုပါတယ်။ဒါကိုလည်းရုရှား ASEAN နဲ့ဥရောပနိုင်ငံတွေကထောက်ခံတယ်လို့ပြောပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကိုကြည့်ရင်တစ်ဖက်မှာလည်းမြန်မာပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့လွတ်တော်အမတ်တွေဥဆောင်ဖွဲ့စည်းထားတဲ့ဒီ NUG ကိုအစိုးရအဖြစ်သဘောတူလက်ခံတဲ့အချက်ကမပါဘူးဆိုတော့ဒီလိုညှိနှိုင်းဆွေးနွေးမှုတွေပေါ်ဘယ်လိုမြင်ပါလဲရှင
် Well there are lots of discussions going on behind the scenes there is
နောက်ပြန်မှာဆွေးနွေးမှုတွေအများကြီးရှိပါတယ်။ဒီပြဿနာကိုဘယ်လိုဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးပြောဆိုတာတွေအများကြီးရှိနေပါတယ်။ဒီအခြေအနေကိုကြည့်ရင်ဖန်ခွဲတစ်ခုကိုတဝက်ပဲမြင်သလားလုံးဝမရှိဘူးလို့မြင်သလားဆိုတဲ့ကြီးရှုမှုအပေါ်မှာသာမူတည်မဲ့ထင်ပါတယ်။ကျွန်တော်အမြင်မှာတော့စစ်ကောင်စီကိုနေရာမပေးဖို့ကုလသမဂ္ဂအတွက်အရေးကြီးဆုံးခြေလှမ်းတစ်ခုဖြစ်ပါတယ်။အခြားနိုင်ငံတွေနဲ့အတူသူတို့ကိုနေရာပေးမထားပါဘူး။စစ်ကောင်စီကတော့သူတို့ကိုနိုင်ငံတကာကတရားဝင်အတိအမှတ်ပြုတဲ့ပုံစံမျိုးစ조사ပုံဖော်နေတာပါကုလသမဂ္ဂအထွေထွေညီလာခံကတခဲနဲ့တည်းချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုကြည့်ရင်2020ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ပြည်သူတွေရဲ့သဘောထားဆန္ဒကိုလေးစားဖို့အချက်ပါဝင်ပါတယ်ဒါကြောင့်ဩဇာသက်ရောက်မှုရှိတဲ့ဒီဆုံးဖြတ်ချက်အရစစ်ကောင်စီကိုကုလသမဂ္ဂကအတိအမှတ်ပြုမထားသလိုမြန်မာပြည်သူတွေကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေကိုအခိုင်အမာထောက်ခံတယ်ဆိုတာထင်ရှားပါတယ်။ဒါပေမဲ့မိကွန်းထုတ်เสียရှိတာကအနည်းဆုံးတော့စစ်ကောင်စီကိုတရားဝင်အစိုးရအဖြစ်အသိမှတ်မပြုဘဲကျွန်တော်တို့ဘယ်လိုနည်းလမ်းနဲ့ရှေ့ဆက်သွားကြမလဲ။ပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးဘယ်လိုနည်းလမ်းနဲ့ဖြေရှင်းကြမလဲ။ပထမအဆင့်ကတော့တရားမဝင်တဲ့စစ်ကောင်စီကိုအစိုးရအဖြစ်အသိမှတ်မပြုအောင်တရားစီဖို့ဒုတိယအဆင့်ကတော့2020နိုဝင်ဘာရွေးကောက်ပွဲမှာမြန်မာပြည်သူတွေထုတ်ပေါ်ခဲ့တဲ့ဆန္ဒတွေကိုအခိုင်အမာအတိအမှတ်ပြုပြီးရှေ့ဆက်လှမ်းဖို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာပထမအဆင့်ကိုတော့ကျော်ဖြတ်ပြီးပါပြီ။ဒုတိယအဆင့်ကိုတော့စောင့်ကြည့်ဖို့လိုပါတယ်။ဒါပေမဲ့2020ရွေးကောက်ပွဲရလဒ်ကိုကုလသမဂ္ဂအထွေထွေညီလာခံကအပြည့်အဝထောက်ခံထားတဲ့အချက်ကအလွန်အရေးပါပါတယ
်။ And so what do you think the impact of
ဒါဆိုရင်အခုဒီကုလသမဂ္ဂဘက်ကရည်တည်ချက်တွေဟာဘလို့အကျိုးသက်ရောက်မှုတွေဖြစ်လာနိုင်မလဲမြန်မာပြည်သူတွေအတွက်နိုင်ငံတကာကပေးတဲ့ COVID-19 ကာကွယ်ဆေးကိစ္စမှာဆိုလို့ရှိရင်စစ်ကောင်စီကသူ့ကိုတရားဝင်အသိမှတ်ပြုရေးအပေါ်မှာမူတည်နေတဲ့သဘောမျိုးနဲ့နိုင်ငံရေးအရကစားနေတယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကထောက်ပြထားတာရှိပါတယ်အဲ့တော့စစ်ကောင်စီကိုတရားဝင်အသိမှတ်မပြုဘူးဆိုရင်သူတို့ဘက်ကတုံ့ပြန်လာမယ့်အခြေအနေတွေဘယ်လိုသုံးသပ်လဲရှင
်။ Well it's a very good question and of course the hunter
သိကောင်းနဲ့မျိုးပါ။စစ်ကောင်စီကသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုမှာအကန့်အသတ်မရှိပါဘူး။နောက်သူတို့ကိုယ်ပိုင်အကျိုးစီးပွားအတွက်မြန်မာနိုင်ငံသူနိုင်ငံသားတွေကိုထိခိုက်အောင်လုပ်နိုင်တယ်ဆိုတာကိုပြသခဲ့ပြီးပါပြီ။ဒါပေမဲ့မြန်မာပြည်သူတွေဒီဇိုင်းမမတ်ဖော်ထုတ်ပြသခဲ့တဲ့ခိုင်မာတဲ့စိတ်ဓာတ်ရင်းရင်မှုဇွဲရှိမှုကိုကျွန်တော်တို့အလွန်ပဲလေးစားပါတယ်။သူတို့ကံကြမ်းမှသူတို့လက်ထဲမှာအမှန်တကယ်ရှိပါတယ်။သူတို့ရဲ့သားတွေ၊မြေးတွေ၊နော်လာနော်သားတွေအတွက်စစ်တပ်အာဏာသိမ်းမှုကိုခိုင်မာတဲ့တန်ဓေထံတွေနဲ့တနိုင်ငံလုံးအနှံ့ပြန်ပြီးတွန်းလှန်နေတာတွေ့ရပါတယ်။ဒါကြောင့်သူတို့အတွက်နိုင်ငံတကာအတိုင်းအဝန်ရဲ့ထောက်ခံမှုထိုက်တိုက်တန်တန်ပေးရမှာပါ။ဒီနေရာမှာမြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားပြီးသူတို့ပြောနေတဲ့ငါတို့နဲ့အတူအခိုင်အမာရပ်တည်ပေးပါဆိုတာကိုနိုင်ငံတကာအတိုင်းအဝန်အနေနဲ့နားထောင်ဖို့အရေးကြီးပါတယ်။
Thank you, Tom. for taking your time with us.
It's my pleasure. Anytime. It's